2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေချမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူပွဲဥပဒေချမ်းကိုဒီကနေ့ပြည်ထောင်စုလွှတ်တော်မှအခြေအတင်ဆွေးနွေးခဲ့ကြပါတယ်။မူလကဥပဒေချမ်းကော်မတီကယာယီနိုင်ငံသားကပ်ပြားကိုင်ဆောင်ထားသူတွေအနေနဲ့ဆန္ဒခံယူပွဲမှာမဲမပေးသင့်ဘူးလို့သဘောထားမှတ်ချက်ရှိပြီးတမနာကတော့မဲပေးသင့်တယ်လို့သဘောထားမှတ်ချက်ပြန်ပို့ထားတာကြောင့်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့အငင်းခုံနေဖြစ်တဲ့အတီဒီကနေ့ဆွေးနွေးခဲ့ကြရတာဖြစ်ပါတယ်။ကိုအောင်ရဲမောင်မောင်ကပြောပြပေးပါဦးရှင်။
ဖွဲ့စည်းပုံပြင်ဆင်တဲ့အခါမှာဒီဖွဲ့စည်းပုံကိုပြင်ဖို့ဆန္ဒခံယူခွဲတွေလုပ်မဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဥပဒေကြမ်းတစ်ခုပြုစုရေးဆွဲထားတဲ့ကိစ္စကိုဒီကနေ့ပြည်ထောင်စုတော်မှာအခြေအနေဆွေးနွေးခဲ့ကြတာပါ။အဓိကကတော့ White Cap ၊ Fuyon Cap လို့ခေါ်တဲ့ယာယီနိုင်ငံသားကပ်ပြားကန်ဆောင်ထားသူတွေအနေနဲ့ဒီဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့တမရကဒီဥပဒေကြမ်းပေါ်မှာသဘောထားမှတ်ချက်ပေးပြီးတော့လွှတ်တော်ကိုပြန်ပို့ထားတာပါ။ဒါပေမဲ့လွှတ်တော်ဘက်ကတော့ဥပဒေကြမ်းကော်မတီကမဲပေးခွင့်မရှိသင့်ဘူးလို့မှတ်ချက်ရှိထားတဲ့အတွက်လွှတ်တော်ထဲမှာအခြေအနေဆွေးနွေးခဲ့ကြတာလည်းဖြစ်ပါတယ်။ရခိုင်မျိုးသားပါတီအမတ်တွေဖြစ်တဲ့ဒေါက်တာအေးမောင်ဥပရှင်ဒေါက်ခင်စောဝင်နဲ့ဦးထွန်းအောင်ကျော်တို့ကတော့ White Cap ကိုင်ဆောင်သူတွေအနေနဲ့မဲပေးခွင့်မရှိဘူးလို့ဒီကနေ့လွှတ်တော်ထဲမှာဆွေးနွေးခဲ့တဲ့ကြောင်းရခိုင်မျိုးသားပါတီရဲ့ပြည်သူ့တော်ကိုယ်စားလှယ်ဦးဖေတန်းက VOA ကိုပြောပါတယ
်။နိုင်ငံတော်အာဏာတည်နိုင်ငံသားများရဲ့ဆာမအချင်းသက်ပြီးဆိုတဲ့အတွက်ဒီမဲပေးခြင်းအပြင်လွှတ်တော်တွေအစိုးရတွေကျွန်တော်ပေါ်လာတယ်။အဲဒါကြောင့်နိုင်ငံတော်ရဲ့အရှုပ်ရှာအာဏာအဲဒီမှာနိုင်ငံသားဆာကအချင်းသက်ပြီးဆိုတဲ့ဥပဒေပုံမှန်ကိုကျွန်တော်ကအကိုအကအဆောက်အထားပြုပြီးတော့နိုင်ငံသားဟုတ်တာမဲပေးခွင့်ပြုတင်နေသောမွေဒီပိုက်ကတန်ဆောင်ထားတဲ့ဒီလိုဒါမဲပေးမယ်ဆိုရင်ကျွန်တော်ရခိုင်ပြည်နယ်မှာပြတ်မှန်ပြီးဖြစ်လာနိုင်တယ်ဒါရခိုင်ပြည်နယ်ရဲ့အရေးမဟုတ်ပါဘူးတနင်္ဂနွေရဲ့အရေးဖြစ်ပါတယ်အချိန်ချင်းမှာအရှုပ်ချအနာကိုဖြီးပါလာနိုင်ပါတယ်ဒါကြောင့်ဟွိုက်ကနဲ့မင်းမပြည့်စင်ပါဘူးလို့ဆွေးနွေးပါတယ
်တစ်ဖက်မှာတော့မွတ်စလင်ပြည်သူ့တော်ကိုယ်စားလှယ်ဘူဒီတော်မြို့နယ်အမတ်ဥရှိမောင်းကတော့တမရသဘောထားမှတ်ချက်ပေးထားတဲ့အတိုင်း15သိန်းသောဝိုက်ကတ်ကန်ဆောင်သူတွေဟာဒီဆန္ဒခံယူပွဲမှာမဲပေးခွင့်ရှိတယ်လို့ထောက်ခံဆွေးနွေးခဲ့ပါတယ
်ဒီဟိုဘောနော်ဒီရူနီယာမွတ်စလင်တွေကိုကြတော့နိုင်ငံသားစီဝေးကပ်ပြားအသားပေါ်တော့ယာယီတပ်ပကံလက်မှတ်တွေပဲထုတ်ပေးခဲ့တယ်။အဲ့လိုထုတ်ပေးတာကတော့59နှစ်အမျိုးသားမတ်ပုံတင်ရဲ့နေဦးတင်နဲ့မညီဘူးတော့ပြောင်းပြန်ဖြစ်နေတယ် process က reverse process ဖြစ်နေတယ်ဆိုပြီးတော့ကျွန်တော်သင်ပြခဲ့တယ်။ဒါကြောင့်မလို့ဒီ white card ကိစ္စကနိုင်ငံတော်ကနေဖြည့်ရှင်းဖို့ပြောင်းနေသေးတဲ့ကိစ္စတစ်ခုလို့ဖြစ်နေတယ်။အခုလက်ရှိအခြေအနေမှာပြည်တော်စုအစိုးရရဲ့ရခိုင်ပြည်နယ်အစိုးရတွေဥဆောင်ပြီးတော့ရခိုင် option plan ကိုပြန်နေသုံးသက်နေတဲ့ကိစ္စတွေမှာလည်းဒီ white card ကိစ္စပါတယ်အဲ့တော့အဲ့လိုကျွန်တော်တို့ကမပြည့်ပြသေးတဲ့နိုင်ငံတော်ကပေါ်နေတဲ့ဒါကိစ္စတွေဒီလိုအခြေအနေတွေမှာဒီယာယီပြည်သက်ကလက်မှတ်ကန်ဆောင်ထားတဲ့သူတွေကနိုင်ငံသားဟုတ်သတ်မှတ်ချက်ခံရတဲ့သူမဟုတ်တဲ့အတွက်အခုဒီဥပဒေကြမ်းမှာစံတမေးပြည်ရဲ့အတွက်မရှိဘူးလို့အဲ့လိုပြောလို့ရှိရင်ဒါတနိုင်ငံလုံးမှာရှိတဲ့15သိန်းသောပြည်သူတွေအတွက်နိုင်ငံသားခွင့်ရတဲ့ဆုံးရှုံးသွားမှုတော့မှဖြစ်တယ်ဒါကြောင့်မလို့နိုင်ငံတော်သမ္မတကနိုင်ငံသားရဲ့အခွင့်အရေးမဆုံးရှုံးမှုနဲ့ဒီဝင်ဥပဒေတွေနဲ့ကြိုက်ယူဖို့အတွက်ယာယီတပ်ပကင်လက်မှတ်တိုင်ဆောင်ထားတဲ့သူတွေကိုဟိုမေးရဲမှာထိဖို့အတွက်သဘောထားမှုချက်ပြဖို့တော့ဖြစ်တယ်လို့ကျွန်တော်အဲ့လိုပဲတင်ကြတာပေါ့နော
်ထောက်ခံဆွေးနွေးခဲ့တဲ့ဥရှိမောင်ပြောသွားတာပါဥရှိမောင်လိုပဲမဲပေးခွင့်ရှိတယ်လို့ဝါနဲ့မိုင်းလာကလွတ်တော်ကိုယ်စားလှယ်အမတ်နှစ်ယောက်နဲ့တမရတာကိုယ်စားလှယ်နှစ်ယောက်ကလည်းတမရသဘောထားမှတ်ချက်ကိုထောက်ခံဆွေးနွေးခဲ့ကြပါတယ်အခုလိုအခြေအတွင်ဆင်းနေခဲ့ပြီးတဲ့နောက်ပိုင်းတတော်ထမင်းစားချိန်နားပြီးမှာတော့ပြည်အောင်တော်ဥပဒေကြမ်းကော်မတီကသူတို့ရဲ့မူလသဘောထားမှတ်ချက်ပေးထားတဲ့ White Cap ကိုင်ဆောင်သူတွေမဲပေးခွင့်မရှိဘူးလို့ပြောဆိုချက်ကိုကော်မတီရဲ့တွင်မှုဦးစွတ်လထွန်းကပြန်လည်ရုပ်သိမ်းပြီးတော့တမရသဘောထားမှတ်ချက်ကိုထောက်ခံခဲ့ပါတယ်။ဒါကြောင့်နောက်ဆုံးတတော်ကမဲခွဲတဲ့အခါယာယီနိုင်ငံသားကက်ကိုင်ဆောင်သူတွေမဲပေးခွင့်ရှိတယ်ဆိုတဲ့အချက်ကအနိုင်ရရှိခဲ့ပါတယ်။ဥပဒေကြမ်းကော်မတီအနေနဲ့အရင်ကတမရနဲ့သဘောထားမတိုက်ဆိုင်တဲ့အခါမှာမူလသူတို့ရဲ့သဘောထားယက်တီချက်တိုင်းရှိနေပေမဲ့ဒီကနေ့ဒီကိစ္စမှာတော့မူလသဘောထားကိုပြန်လည်ရုပ်သိမ်းသွားတာဟာမေကုံထုတ်စရာကောင်းတယ်လို့ဥပဒေကပြောရတယ
်ဥပဒေကြောင့်ပေါင်းကော်မတီရဲ့အဖွဲ့ဦးစောလာဆုံးကတင်ပြတဲ့အခါမှာလည်းငကိုပြောင်းထုတ်တဲ့အတီတူရှေ့အတိုင်းသာအတီတူပေးပါလို့တင်ပြခဲ့တယ်အဲ့တော့ပြီးမဲခွဲကနေကြမှာဒီလိုပြောင်းလိုက်တာဟာဦးစောလာထွန်းရဲ့ဟာလားအာဘောသူတယောက်တည်းရဲ့ဆန္ဒမဟုတ်ဘူးလို့ကျွန်တော်ကယူဆတယ်ဒါကြောင့်တစုံတရာများပြားပေးမလားပေးထားတာလို့လည်းကျွန်တော်ကချင်းချင်းယူဆမိပါတယ်တတကိုလည်းအကုန်လုံးကလည်းအဲ့လိုပဲယူဆတယ်အဲ့ဒီအခြေအနေမျိုးဖြစ်ပါတယ်
ဒါပြမှာလေ2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေကြမ်းအတည်ပြုရေးပြည်လုံးကျဆန္ဒခံယူခွဲဥပဒေကြမ်းနဲ့ပတ်သက်ပြီးတော့ချက်ရှိသေးတဲ့အချက်တွေကိုဆက်ပြီးတော့ဆွေးနွေးဖို့ရှိနေတာပါခင်ဗျ။